Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ပါရှင်။ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံထဲမှာဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249လို့အပြင်လိုင်းလက်မီတာ190 kHz 1905လို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကုဆမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့ Omicron ပိုးသစ်ကူးစက်မှုတွေကိုနိုင်ငံပေါင်း58နိုင်ငံမှာတွေ့ရှိထားပြီးနောက်ထပ်တိုးလာနိုင်တယ်လို့ WHO ကသတိပေးလိုက်တဲ့သတင်းစလင်းကြီးမျိုးနဲ့မှာရွာသားတွေရေးရဆက်ဆက်တက်ပြက်ခံရတဲ့အပေါ်ကုလသမဂ္ဂကရှုတ်ချလိုက်တဲ့သတင်းစရဲထိတန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ။
တောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလဲရှမ်းပြည်မြောက်ပိုင်းကုတ်ခိုင်အနီးမှာစစ်ကောင်စီတပ်နဲ့ KIA စိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့တပ်ရင်းမာနေတဲ့ဘက်မှာမသိရင်အားနဲ့ထူလာတဲ့ဒီစစ်ကောင်စီဒီစစ်ကြောင်းတွေကိုကုတ်ခိုင်တိုက်ပွဲဖြစ်တာရှိပါတယ်။
ဒါကတော့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မှာရွှေပြောင်းမြန်မာလုပ်သား400နီးပါးဖမ်းခံရတဲ့အချိန်ကြီးတစ်ဆက်တည်းပဲအခုလိုများပြားလာတဲ့နယ်စပ်ဖြတ်မြန်မာတွေထိုင်းမှာကြုံနေရတဲ့အခက်အခဲစတာတွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စံတာရဲ့မြန်မာအရေးတုံ့တက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါရှင့်။
Omicron COVID ပိုးသစ်နဲ့ပတ်သက်လို့လေးလာစရာတွေအများအပြားရှိနေဆဲဖြစ်ပေမဲ့ကမ္ဘာကြီးအနေနဲ့အန္တရာယ်ကိုကာကွယ်နိုင်စွမ်းရှိပြီးကူးစက်မှုမဖြစ်အောင်အမြန်ဆုံးစောင့်ရဖို့လိုတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောလိုက်ပါရယ် Omicron ပိုးသစ်ဟာအခုခါနိုင်ငံပေါင်း58နိုင်ငံမှာတွေ့ရှိထားပြီးနောက်ထပ်တိုးလာဖို့ရှိတဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရင်းချုပ်ကပေါ်ရူးနေဒင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကမ္ဘာတစ်လောပြန့်နှံ့မှုတွေနဲ့မျိုးဗီဇအပြောင်းအလဲများတာပါဝင် Omicron ပိုးသစ်ဟာကိုဗစ်ကာယောဂါကူးစက်ပြန့်နှံ့မှုပုံစံအပေါ်ကြီးမားတဲ့သက်ရောက်မှုရှိနိုင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ယောဂါပိုးသစ်နဲ့ပတ်သက်လို့မသိသေးတာတွေအများကြီးရှိနေပေမဲ့အကာအကွယ်မဲ့တဲ့အခြေအနေမျိုးမဟုတ်ကြောင်းနဲ့နိုင်ငံတိုင်းမှာကာဝယ်ဆေးထိုးတဲ့အစီအစဉ်တွေကိုတွန်းမြင်ဆောင်ရွက်ဖို့လဲ WHO ကြီးကတိုက်တွန်းခဲ့တာပါ။ဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာပဲ Pfizer BioNTech ကာဝယ်ဆေးဟာ Omicron ပိုးသစ်ကိုကာကွယ်နိုင်စွမ်းအားနည်းတယ်ဆိုပြီးတောင်အာဖရိကကလေ့လာတွေ့ရှိချက်တခုထွက်ပေါ်လာတဲ့ပတ်သက်လို့လဲ WHO သိပ္ပံပညာရှင်အဖွဲ့ကြီးကသတိပေးခဲ့ပါတယ်ခန္ဓာကိုယ်ရဲ့ခုခံအားစနစ်ဟာနည်းနည်းရှုပ်ထွေးရကြောင်းမြင်းမြန်ဆက်ဆက်ကောက်ချက်မဆွဲကြဖို့နဲ့သုတေသနလေးလာမှုတွေစုပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းသတိပေးခဲ့တာပါ Pfizer ဆေးကုမ္ပဏီကတော့ကနဦးတက်ခွဲစမ်းသပ်လေးလာမှုတွေအရအားဖြည့်ဆည်းဖြင့်ကာကွယ်ဆေးတတိယအကြိမ်ထိုးပြီးရသူရာ Omicron ပိုးသစ်ကိုကာကွယ်ရမှာထိရောက်မှုရှိရာတွေ့ရတဲ့အကြောင်းဗိုလ်ရုံးတွေစောင်းမှာပဲသတင်းထုတ်ပြန်ထားပါတယ်
ယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်နိုင်ခြေရှိနေတာကိုတုံ့ပြန်မှုအတွက်အမေရိကန်တပ်တွေကိုယူကရိန်းမှာထားထားဖို့သူ့အနေနဲ့အမိန့်ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဗုဒ္ဓနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ဒါမျိုးလုပ်ဖို့အစီအစဉ်မရှိပါဘူး။ယူကရိန်းကိုရုရှားတပ်တွေကျူးကျော်တာကိုအမေရိကန်တနိုင်ငံတည်းကနေတပ်တွေလွတ်ပြီးစတင်ရင်ဆိုင်ဖို့ဆိုတဲ့အစီအစဉ်မျိုးအခုအချိန်မှာမရှိပါဘူးလို့သမ္မတဘိုက်ဒန်ကပြောဆိုပါတယ်။သမ္မတဘိုက်ဒန်ရဲ့ပြောဆိုချက်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့နှစ်နာရီကြာအွန်လိုင်းကနေဆွေးနွေးခဲ့ပြီးတဲ့နောက်တရက်အကြာမှာထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေဟာယူကရိန်းနဲ့ဇက်အနီးရုရှားတပ်တွေအများအပြားချထားတဲ့အပေါ်လွန်စွာမှစိုးရိမ်မိကြောင်းနဲ့တကယ်လို့ယူကရိန်းကိုရုရှားတပ်တွေကျူးကျော်မယ်ဆိုရင်အလွန်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုနဲ့တုံ့ပြန်သွားမယ်လို့အဲ့ဒီအစည်းအဝေးအပြည့်မှာသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွေယူကရိန်းကိုလွှတ်ထားဖို့အလားအလာမရှိဘူးဆိုပေမဲ့လည်းယူကရိန်းကိုကာကွယ်ရေးအကူအညီတွေထောက်ပံ့ပေးသွားမယ်နီလာနေရှိနေသေးတယ်လို့အမေရိကန်သမ္မတအင်ဂျူရောထိတ်တန့်အရာရှိတွေနဲ့ပီတဂွန်စစ်ဌာနချုပ်အရာရှိတွေကတော့ပြောဆိုနေကြောင်းပါခင်ဗျာ
တရုတ်နိုင်ငံမှာကျင်းပမယ့်ဆောင်းအာဆီယံအိုလံပစ်အားကစားပွဲတော်ကိုတတ်ထမန်ကြီးအရာသဘိမ့်ပေါက်မဲ့အစီအစဉ်အမေရိကန်ရဲ့အစီအစဉ်မှာအော်စတြေးလျ၊ဗြိတိန်တို့ပြင်အခုနောက်ဆုံးကနေဒါနိုင်ငံလည်းပါဝင်လာပါတယ
် We are extremely concerned by the repeated human rights violations by the Chinese government.
ဒီလိုဆိုရတဲ့တတလဲလူခွေချုပ်ဖောက်မှုတွေပေါ့အထူးဆိုရင်ပါတယ်ဒါကြောင့်လဲအိုလံပစ်အားကစားပွဲကိုတန်ကိုစရီမလွတ်ဖို့ဒီနေ့ကြီးညာလိုက်ရတာပါလို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဗိုဒူးနေကပြောဆိုထားတာပါဗိုဒူးနေစောပိုင်းမှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းတရုတ်နိုင်ငံကစောရသည့်အိုလံပစ်ကိုတတ်မှတ်ရေးအရသပိန်မှာဖို့ကြီးညာခဲ့ပါတယ်ဝန်ကြီးတွေနဲ့အစိုးရတာဝန်ရှိသူတွေအားကစားပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ပေမဲ့အားကစားသမားတွေသပိန်မှောက်တာမျိုးကတော့အထိပ္ပယ်မရှိဘူးလို့လည်းပြောဆိုခဲ့တာပါအော်စတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကလည်းတရုတ်နိုင်ငံကလူခွေချုပ်ဖောက်မှုတွေနဲ့ကုန်သွယ်ရေးတတ်မှတ်ရေးအငင်းပွဲစရာကိစ္စတွေကိုဆွေးနွေးဖို့ညှင်းဆန်နေတယ်ဆိုပြီးတတ်မှတ်ရေးတပိတ်မောက်ဖို့ဗိုလ်ရုံးနဲ့မှာပဲကြီးညာခဲ့ပါတယ်။ပြောနေငကြရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်းကတော့အိုလံပစ်ပွဲကိုဩစတြေးလျရာရှိမလာရင်လည်းဘယ်သူမှဂရုစိုက်နေမှာမဟုတ်ဘူးဆိုပြီးတုံ့ပြန်ပြောဆိုခဲ့တာပါ။ဖေဖော်ဝါရီလ၄ရက်ကနေ20အထိပြောနေငံမှာကျင်းပမဲ့အိုလံပစ်အားကစားပွဲကိုတတမန်ကြီးရာတပိတ်မောက်မဲ့အကြောင်းဩစတြေးလျ၊နယူးဇီလန်နဲ့လစ်သူရေးနီးယားနိုင်ငံတွေကလည်းကြီးညာထားကြပါတယ်
။အီရန်နျူကလ িয়ার ကိစ္စကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြန်လည်စတင်ဆွေးနွေးမှာဖြစ်ကြောင်းဥရောပသမ္မတတိုက်တန်းတန်တမာတခုကဗိုလ်တူးနေမှာပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးကောင်းမွန်ပြည့်စုံတဲ့သဘောတူညီချက် JCPOA ကိုပြန်လည်စတင်နိုင်ဖို့18ကြိမ်လောက်ဆွေးနွေးပွဲကိုကြာတာပတင်းနေမှာပြုလုပ်မှာဖြစ်တဲ့အကြောင်းဆွေးနွေးရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဥရောပသမ္မတလက်ထောက်အတွင်းမှူးချုပ်အန်ရစ်မိုရာကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့ဂျာဝင်ဆွေးနွေးပေးသူတွေဖြစ်တဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကအီရန်အပေါ်စိတ်ပြတ်ခဲ့တာကြောင့်ဒီဆွေးနွေးပွဲဟာပြီးခဲ့တဲ့ရက်သတ္တပတ်တွင်တော့ရပ်ဆိုင်းသွားခဲ့ပါတယ်။သဘောတူညီချက်အရပိတ်ဆို့အရေးယူရေးတွေဖယ်ရှားပေးမယ်ဆိုရင်အီရန်ဟာသူ့ရဲ့လက်နက်အဖြစ်ပြောင်းလဲနိုင်တဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ကတ်သတ်ထားဖို့သဘောတူထားပါတယ်။အီရန်ကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အစီအစဉ်မရှိဘူးလို့ညင်းဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ပါဝင်လိုကြောင်းပြောဆိုထားပြီးအမေရိကန်ကိုယ်စားလှယ်ဟာဗီယက်နာဆွေးနွေးပွဲမှာတွယ်ဝိုက်ပါဝင်နေပါတယ်။2018ခုနှစ်တုန်းကသမ္မတထရန့်လက်ထက်မှာအမေရိကန်ကသဘောတူညီချက်ကနေနှုတ်ထွက်ထားခဲ့ပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 933နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာဒီသတင်းပတ်စောပိုင်းကဒေသခံရော်သားတွေရရဆက်ဆက်တပ်ဖြတ်ခံရတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ရုံးကပြောဆိုလိုက်ပြီးမြန်မာလူငယ်ရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လွတ်ရပ်တွေပေါ်ပြစ်တင်ရှုတ်ချလိုက်ပါတယ
် We are deeply concerned by the reports of the horrific killings of 11 people in Salangi township in north
စကိုင်းတိုင်းနောက်မြောက်ဘက်ဆလင်းကြီးမြို့နယ်မှာလူ7ယောက်ရရဆက်ဆက်အသက်ခံရတဲ့သတင်းပေါ်အလွန်မင်းစိုးရိမ်မိပါတယ်မကြာသေးခင်ကဒေသခံလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်ပုံရတဲ့အင်္ဂါနေ့အစောပိုင်းကဖြစ်ရမှာစစ်တပ်ကပြစ်ခတ်ပြီးမိရှို့ခဲ့တာလို့လည်းဆိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာဗစ်ပေါ်ဒူးနေနယူးယောက်ကုလသမဂ္ဂရုံးချုပ်ဒင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတုံတော်ချေရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကတော့လူညွေးတပ်ဖွဲ့ရဲ့လက်ချက်ဖြင့် VU ကိုပြောထားပေမဲ့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဆွဆွဲချက်ရမမှန်ကြောင်းညှင်းဆိုထားပြီးအသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံကတော့ခိုင်လုံတဲ့သတင်းတွေအရတိုက်ဆုံသူတွေထဲမှာကလင်းငါးယောက်ပါဝင်ကြောင်းပြောဆိုထားတာပါ။စစ်တပ်ပါဝင်မြန်မာလူညွေးတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရတဲ့အပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးရှုတ်ချရတဲ့အကြောင်းနဲ့အခုနောက်ဆုံးအကြမ်းဖက်လုပ်ရပြီးဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကတညင်ညွတ်တဲ့တုံ့ပြန်မှုလဲတောင်းဆိုထားပါတယ
်။တာဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လွန်စွာမှစိုးရိမ်ပကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်တူးနေမှာကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။စစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့တဲ့ကတည်းကစပြီးတော့တရားမဝင်ဖမ်းဆီးထားတာဖြစ်ကြောင်းနဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းလွတ်ပေးဖို့ထပ်မံတောင်းဆိုကြောင်းအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌအဗ်ဒူအဘရီယာထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစဉ်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရည်ရှင်တန်ခွင့်ပေးဖို့ကိုလည်းလုံခြုံရေးကောင်စီကထပ်မံတောင်းဆိုထားပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ရှေ့သတင်းပတ်ထည်800အရှခီးစဉ်မှာမြန်မာအရေးကိုလည်းအယုံဆိုင်မဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါရယ်အင်္ဂလန်လစ်ပါပူမှာကျင်းပမဲ့ကမ္ဘာစည်းဝေးအင်အားကြီးခုနှစ်နိုင်ငံ G7 နိုင်ငံရဲ့ဝန်ကြီးတွေရဲ့အစည်းအဝေးပြီးရှေ့သတင်းပတ်ထည်အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားတဲ့အခါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဆိုးဝါးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပေါ်ထူးနေထုတ်ပြန်ခြင်းမှာဖော်ပြထားတာပါဝန်ကြီးဘလင်ကင်ရဲ့ခီးစဉ်မတိုင်ခင်ဒီဇင်ဘာလ10ရက်ကနေ17ရက်နေ့ထိကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒေးဗစ်ရှူလေးကလည်းမြန်မာအရေးအပါအဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးဖို့ရှိတဲ့အကြောင်းပေါ်ထူးနေမှာပဲသတင်းထုတ်ပြန်ထားပါတယ်
အိန္ဒိယစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဘင်ပင်ရဝါဟာဗုဒ္ဓနေ့ကစစ်တပ်ရဟန်းရင်ပြတ်ကျခဲ့တဲ့အတွေ့သိဆုံးသွားခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းတမိလ်နာဒုပြည်နယ်ထဲမှာရုရှားလုံ MI-175V ပြတ်ကျခဲ့တဲ့အတွေ့ရဟန်းရင်ပေါ်မှာလိုက်ပါလာသူ14ဦးရှိတဲ့အနေနဲ့တပ်မတော်အကြီးအကဲဗိုလ်ချုပ်ကြီးနဲ့ဇနီးဖြစ်သူအပါအဝင်13ဦးသိဆုံးခဲ့ပြီးဒေသအရာရှိတဦးအသက်ရှင်ကျန်ရပါတယ်။သူကိုယ်တော့ဆေးရုံတင်ထားရပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးဘင်ပင်ရဝါဟာအိန္ဒိယရဲ့ပထမဦးဆုံးကာကွယ်ရေးအကြီးအကဲအဖြစ်ခန့်အပ်တာဝန်ပေးခံရသူဖြစ်ပါတယ်။အိန္ဒိယရဲ့စီးရေးကိုထိရောက်စွာဆောင်ရွက်နိုင်ဖို့ကာကွယ်ရေးအကြီးအကဲအဖြစ်ဝန်ကြီးချုပ်မိုဒီလက်ထက်မှာစတင်တာဝန်ပေးထားရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးနဲ့ကိုစောမိုးကြပါရှင်။ကြတဲ့ပရင်းနဲ့ခင် VOA မြန်မာပိုင်းစီစဉ်ရဲ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ဒီထိုင်းမြန်မာနယ်စပ်မှာရွှေပြောင်းအလုသမားတွေအဖမ်းခံရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ကုတ်ခိုင်ဒီစစ်ကောင်စီတပ်နဲ့ KIA တို့တပ်ပွဲဖြစ်ပွားတဲ့တိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဗုဒ္ဓဘုရားမင်းနဲ့အစောပိုင်းကစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စကိုင်းတိုင်းကတာမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အင်္ဂါနေ့ကတော့တိန်နီမြို့ကနေဒီကုန်းလုံဘက်အထက်စစ်စေးရေးဂိတ်မှာတိုက်ခိုက်တာတွေလည်းဖြစ်ခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ပြည်ထောင်စုကားလမ်းမှာဗုဒ္ဓဟူးနေ့မနေ့အစောပိုင်းကစစ်ကောင်စီရင်နှန်းကို KIA ကအနည်းဆုံး200ကျားဖြတ်တိုက်ခိုက်တဲ့သတင်းတွေထွက်ပေါ်နေတာပါ။ဒီတဲ့နဲ့ပတ်သက်ပြီး KIA ပြင်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီမှာတက်တဲ့တွေရပြောမယ်ဆိုလို့ရှိရင်ဟိုကိုင်ဖက်ကနဲ့ဒီမုံစေဘက်ကိုစစ်လက်နဲ့စစ်ခင်အားတွေလူတွေအားတွေတက်လာတဲ့ဖြစ်ကြောင်းတွေကို KIA ဘက်ကနဲ့ KIA တော့တက်ကြီး39ဘက်ကရေးပေါ်တွေပေါ့ဒီဂျာဖြတ်ပြမဒီတိုက်ပွဲဖြစ်တယ်ဆိုတဲ့တွင်နောက်ပဲထွက်ပါတယ်အဲ့ဒီတိုက်ပွဲကတော့နနေရလောက်ကြားဖြတ်တိုက်ခိုက်တယ်လို့ပြောပါတယ်။ဒါမဲ့အဲ့ဒီမီဘီလီတီတွေကတော့အတိအကျတော့ဘာမှသူတို့ပြောလာတာမရှိသေးပါဘူ
း။စစ်ကောင်စီတပ်ရဲ့ရင်နှန်းကိုတိန်တီနဲ့ကုတ်ခိုင်အကြားနန်းပချီရွာနားတနေရနဲ့ကုတ်ခိုင်နဲ့နန်းဘက်ကအကြားရုံငေါနဲ့နန်းကုတ်အကြားနှစ်နေရမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဒေသအတွင်းသတင်းမီဒီယာအချို့ကဖော်ပြပါဗျ။ကုတ်ခိုင်ဒေသခံတို့ကတော့ဗုဒ္ဓဦးနေ့မနေ့နှစ်နာရီကျော်လောက်မှာနန်းပချီဘက်မှာတိုက်ပွဲဖြစ်ပြန်ကြားပြီးမဲ့တေချာမသိရကြောင်းပြောပါဗျ။အင်္ဂါနေ့ညပိုင်းကတော့တိန်ဒီမျိုးကနေကွန်လုံဘက်အထက်စစ်စေးရိတ်ကိတ်မှာဘုံပစ်သွားတာကြားသိရကြောင်းကုတ်ခိုင်ဒေသခံတို့ကအခုလိုဆက်ပြီးပြောပါရစေ။တ
ိန်ဒီအထက်လေးကမျက်လုံးမိုင်းနဲ့မျက်လုံးမိုင်းကဘာမိုင်းလဲမသိဘူးကရမ်းပြီးချုပ်ပြီးတော့အဲ့ကိတ်မှာပြစ်ချသွားတယ်လို့ပြောတဲ့တိန်ဒီအထက်ကဂိတ်ပေါ့ကွန်လုံဘက်ကိုထွက်တဲ့ဂိတ်အဲ့လိုပြစ်ချသွားတယ်တဲ့မိုင်းအသေးကောက်မရှိဘူးပြော
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ကုတ်ခိုင်မျိုးနဲ့အတွင်းတိုက်ပွဲဖြစ်ပွားတာသတင်းမရသေးကြောင်းနဲ့တိန်ဒီမျိုးအထွက်ဂိတ်ကိုတော့ MNDAA ကိုကန့်အဖွဲ့တွေကအင်္ဂါနေ့ည9နာရီလောက်မှာလာရောက်တိုက်ခိုက်တာရှိကြောင်းပြောပါတယ်
။ကိုခိုင်ကအေးပေါ့တိန်ဒီဘက်မှာတော့ရှိတယ်။တိန်ဒီဘက်မှာတော့ဇဝါည9နာရီလောက်မှာဖြစ်တယ်ဟာတော့ရှိတယ်။အဲ့တော့တိန်ဒီကွန်လွန်ကားလမ်းပေါ်မှာတိန်ဒီမျိုးအထွက်ပန်လော့ကာတိုးဂိတ်ကို MNDAA 9ရောက်လောက်ဒါပြစ်တယ်ဟာရှိတယ်။ဒါပြစ်ပြီးကြာအဲ့တိုးဂိတ်ကိုမီးရှို့ရတာရှိတယ်။ဒီရှုရတဲ့အခန်းနှခန်းပြတ်သွားတဲ့ဟာရှိတယ်အဲ့ဖြစ်စဉ်ပြီးလည်းရှိတယ
်တိုးဂိတ်ဝန်ထမ်းတို့နဲ့ကာသမာ2ဦးထိခိုက်ဒဏ်ရာရကြောင်းဒေသခံအချို့ကပြောပါတယ်ဗုဒ္ဓဦးနေမှာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့သခိုင်းတိုင်းကတာမျိုးနယ်မှာလည်းစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA PDF ပူးပေါင်းတပ်နဲ့တိုက်ပွဲဖြစ်ခဲ့ကြောင်းလည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အဲဒီကတာဘက်ကနဲ့ကျောတို့အဲဒီတိုက်ရင်းနားနေတဲ့ဘက်မှာနာစီအင်အားနဲ့ထူလာတဲ့ဒီစစ်ကောင်စီဒီစစ်ကြောင်းတွေကိုခုခံတိုက်ပွဲဖြစ်တာရှိပါတယ်။ဒါမဲ့တိုက်ပွဲဖြစ်တဲ့နေရာမှာပြည်ရက်သွားပြီးဆိုတဲ့ဒရင်နောက်တော့ကျွန်တော်တို့ကြားပါတယ်။
နော်ဝင်းကြီးကတော့ကျွန်တော်တော့မကြားမိပါဘူးအဲမင်းဒီနေ့ကတော့အဲ့တော့ပဲကျွန်တော်ကြားပါခင်ဗျာစကိုင်းနိုင်အင်းတွင်မှာတော့ဒီဖဲရင်စလင်းကြီးစတဲ့မျိုးနယ်တွေမှာစစ်ကောင်စီနဲ့
PDF အကြပိုက်ပွဲပြင်းထန်နေသလိုစလင်းကြီးအရာတော်မြောင်ထီးကြိုင်ကတ္တာစတဲ့ဒေသက PDF တွေကလည်းပြည်သူတွေကိုညာပိုင်းအသွားအလာမလုပ်ဖို့တားမြစ်တာတွေရှိနေပါတယ်ခင်ဗျာ
ကိုရဲမုံပါရှင်မကြာခင်မှာတော့ဒီ2020ခုနှစ်အတွင်းအမေရိကန်နိုင်ငံရေးအခြေအနေဘလို့ပြောင်းလဲတွေဖြစ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့တင်ပြပို့ရှိပါတယ်အခုတော့ဒီထိုင်းမြန်မာနယ်စပ်မှာဒီနယ်စပ်ဖြတ်ကျော်တဲ့မြန်မာတွေများပြားလာတဲ့အခါမှာဒီထိုင်းမှာကြုံတွေ့ရတဲ့အခက်အခဲအခြေအနေတွေကိုကြည့်ကြရအောင်ပါရှင် မြန်မာနိုင်ငံမှာဆက်ရနာတင်းကြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်အင်းကြီးချင်းထိုင်းနိုင်ငံကနယ်ဆက်လုံခြုံရေးတင်းကြပ်ထားပေမဲ့ရွှေပြောင်းအလုပ်သမားတွေအများစုအပါအဝင်မြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ဝင်လာနေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။မကြာသေးခင်ကဆလို့မြန်မာအပါအဝင်အင်းကြီးချင်းနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေကိုလက်ခံဖ ုးကျော်ကစူးစီးတင်ပြမှာပါရှင်
။ကိုဗစ်ကာယောဂါနဲ့လုံခြုံရေးကြောင့်နေဇာအဝင်အထွက်တွေတင်းကျပ်ထားချိန်မှာပဲမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတွေကတရားမဝင်ထိုင်းနိုင်ငံကိုဝင်ရောက်ဖို့ကြိုးစားသူတွေထောင်ပေါင်းချီရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲတရားမဝင်ဝင်လာပြီးဖမ်းဆီးခံရသူ11,000နီးပါးရှိခဲ့ကြောင်းထိုင်းအစိုးရကသတင်းထုတ်ပြန်ထားပြီးဒါဟာဆိုရင်ဒီအရင်တစ်နှစ်ကဒီလိုအချိန်မှာ1,500 နီးပါးလောက်ပဲရှိခဲ့တာထက်အစာပေါင်းများစွာပိုများနေပါတယ်။ထိုင်းနိုင်ငံအခြေစိုက်မြန်မာအလုံသမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့ Director ဦးတူချစ်ကတော့မကြာသေးခင်လတွေကစလို့ထိုင်းနိုင်ငံကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေတိတိတသာတိုးလာတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီ February လနောက်ပိုင်းကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဒီဝင်လာတဲ့အလုံသမားဦးရေကျွန်တော်တို့အတွေ့အကြုံထိုင်းနိုင်ငံမှာနှစ်ပေါင်းအော်20ကျော်30လောက်နေခဲ့ရတဲ့ကာလနဲ့နှိုင်းရှင်မယ်ဆိုတာဒီကာလကအများကြီးအုံနဲ့ချင်းနဲ့ဝင်လာနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ဒီ August အရှိပိုင်းပေါ့နော်တစ်ဖြတ်တောင်မှပဲသူက3,000ပေါ့အလုပ်သမား3,000လောက်ကိုဖမ်းပြီးတော့ပြန်ပို့လိုက်ပြီလို့ထိုင်းဆိုအနေနဲ့တရားဝင်ထုတ်ပြန်ထားတာတွေကျွန်တော်တို့တွေ့ရပါတယ်3,000လောက်ဖမ်းပြီးတယ်ဆိုလို့ရှိရင်တော့ဒီချက်မကပေါ့နော်ကျွန်တော်တို့ထင်တာတော့အစပေါင်း4-5 6လောက်ကတော့
တရားဝင်အထောက်အထားမပါပဲထိုင်းနိုင်ငံထဲကိုဝင်ရောက်လာတာကြောင့်ဖမ်းဆီးတာ၊နေရပ်ပြန်ပို့တာခံရတာတွေရှိတဲ့ကြားထဲကပဲမြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာအလုပ်လုပ်ဖို့စွန့်စွန့်စားစားလာကြရတဲ့အကြောင်းအရင်းနေနဲ့ပတ်သက်လို့လဲဥတုချစ်ကအခုလိုရှင်းပြပါတယ်
။ဒီတစ်ချက်ကတော့မြန်မာပြည်မှာလက်ရှိအနေထားအရကျွန်တော်တို့ဒီကိုဗစ်ကြောင့်ရောအာဏာသိမ်းမှုကြောင့်ရောကျွန်တော်တို့ရဲ့ဒီအလုပ်ကိုင်အခွင့်အလမ်းတွေရှားပါတာဒါကတစ်ပိုင်းပေါ့။ဒီနိုဝင်ဘာလ1ရက်နေ့ကနေပြီးတော့ဒီ28ရက်နေ့ပေါ့လက်ကုံချီလောက်ကိုကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့ပါလက်မအထောက်ထားမှမရှိတဲ့ရှေ့တွန်းလူသမားတွေကိုထိုင်းနိုင်ငံကနေထိုင်ခွင့်တစ်နှစ်လုတ်ပေးနေတာရှိတယ်။အဲ့ဒီရဲ့သတင်းစကားပေါ့အဲ့ဒီပြောလင်းချက်တွေလည်းပါတယ်လို့ကျွန်တော်တို့နားလည်တယ်
။လုတ်ခလာစာနဲ့အလုတ်သမားအခွင့်အရေးကွာဟချက်တွေကြောင့်မြန်မာနိုင်ငံကနေထွက်ခွာလာသူတွေများလာတာနဲ့အမျှပြည်တွင်းမှာအလုတ်သမားအင်အားရှားပါမှုနဲ့ကြုံရနိုင်တယ်လို့ဥတုချစ်ကသတိပေးပါတယ်။ကိုဗစ်ကာယရောဂါကြောင့်လုပ်ငန်းတွေအပြည့်အဝမလည်ပတ်နိုင်ခဲ့တဲ့ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကတော့ရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ပေးမဲ့အစီအစဉ်ကိုကျူးစွကြပါတယ်။ထိုင်းနိုင်ငံဟာလက်တလောအလုပ်သမားလိုအပ်ချက်ခံမှန်းချေတန်းခဏန်းအထိရှိနေတယ်လို့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ Migrant Working Group MWG ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ထိုင်းနိုင်ငံသား Mr. Edison Kamon Khon ကတော့အခုလိုပြောပါတယ်
။ထိုင်းနိုင်ငံของความกลัวเนี่ยผมเข้าใจว่าจะมีประเด็นเดียวคือเรื่องของโรคโควิดเนาะเพราะว่า
ท้ายกองทุนโรงงานด้วยอลุษินတွေကအလုပ်သမားအများကြီးလိုအပ်နေပါတယ်စက်မှုလုပ်ငန်းရှင်များကောင်စီရဲ့စီးရင်အရအလုပ်သမား5ဘင်းကနေတသန်းအထိကိုလိုအပ်နေရပါကိုဗစ်ကြောင့်ပြန်သွားရတဲ့အလုပ်သမားတွေအများကြီးရှိပါတယ်သူတို့တွေလည်းပြန်မလာနိုင်ကြသေးပါဘူးထိုင်းလုပ်ငန်းရှင်တွေကအရင်လူဟောင်းတွေပြန်လာမှာကိုပိုလိုချင်ကြပါတယ်သူတို့ကလုပ်ငန်းကျွမ်းကျင်နားလည်ပြီးသားဖြစ်နေလို့ပါထိုင်းလုပ်ငန်းရှင်တွေကတော့အလုပ်သမားပြက်လက်မှာကိုပိုပြီးကြောက်ကြပါတယ်
။ရွှေပြောင်းအလုပ်သမားလိုအပ်ချက်တွေရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအလုပ်အကန့်ရရှိရေးအတွက်စိန်ခေါ်မှုတွေလည်းရှိနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ February 1ရက်နေ့ဆီအာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်မငြိမ်အခြေအနေတွေဟာမြန်မာရွှေပြောင်းအလုပ်သမားတွေအပေါ်မှာလည်းရိုက်ခတ်နေတယ်လို့ထိုင်းအလုပ်သမားရေးလှုပ်ရှားသူ Edison ကပြောဆိုပါတယ်။
အော်အလုပ်သမားထိုင်းကလည်းဒီနေ့ကမှစိန်ဟီ รัฐบาลไทยพยายามจะทำก็คือพยายามจะจัดการคนที่อยู่ในประเทศก่อน
ท่านคุยกับลุงเนี่ยเนี่ยปฏิบัติเปรียบอย่างเนาะตะยวนอลุตมะเล่มทุบไปได้อยู่တွေကပုံမှန်ကတော့၄နှစ်ပြည့်ပြင်ရပါတယ်မြန်မာနိုင်ငံဘက်မှာရက်30နေပြီးမှတခါတက်တန်းအစ်စ်နဲ့ပြန်လာရပါတယ်အခုကိုဗစ်ကြောင့်နေဆက်ဂိတ်တွေပိတ်ထားတဲ့အတွက်နှစ်နှစ်တက်တန်းတိုးပေးထားပါတယ်အခုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နောက်ထပ်ဝင်လာတဲ့သူတွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်မယ်ဆိုတာထိုင်းဆိုရမှာမူဝါဒမရှိသေးပါဘူး။ဒါကြောင့်ကျွန်တော်အမြင်ကတော့လောလောဆယ်မှာအခက်အခဲတွေနဲ့ကြုံနေရအောင်ပါပဲ။နောက်တစ်ခုကထိုင်းဆိုရဘက်ကစီစဉ်ထားတဲ့ CI Certificate of Identification မြန်မာနိုင်ငံသားဘယ်သူပဲဝါဆိုတာထောက်ခံချက်ရှိရင်အလုပ်သမားလက်မှတ်ထုတ်ပေးဖို့နဲ့ MOU နားလည်မှုစာချုပ်နာနဲ့အလုပ်သမားတရားဝင်ဆေးလွှတ်မှုတွေဟာအခုမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဘယ်လိုဆက်လုပ်ဆောင်မယ်ဆိုတာတွေကိုသိချာမသိရသေးပါဘူး။
ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကင်ခွင့်ရဖို့မြန်မာနိုင်ငံသားတွေအတွက်စိန်ခေါ်မှုတွေအခက်အခဲတွေရှိနေပေမဲ့နိုင်ငံရေးအကြအတဲတွေနဲ့လက်တက်ကင်ပဋိပက္ခတွေကြောင့်တနေ့တခြားကြက်တဲလာတဲ့မြန်မာနိုင်ငံသားတွေနောက်ထပ်ထိုင်းနိုင်ငံဘက်ကိုထွက်လာကြလိမ့်ဦးမယ်လို့လဲအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့ဆီယာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေကြောင့်နိုင်ငံရဲ့လူဦးရေတစ်ဝက်လောက်ဟာဆင်းရဲမွဲတေမှုတတ်မှတ်ချက်ထက်နှိမ့်ချနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကမကြာသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကုစောမိုးကြပါရှင်တစ်ဆက်တည်းပဲထိုင်းမြန်မာနယ်စပ်မှာမြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အခြေအနေကိုတင်ပြမှာပါထိုင်းမြန်မာနယ်စပ်ပရာချုခီရီခန်ပြည်နယ်အတွင်းမှာ9ရက်အတွင်းမြန်မာရွှေ့ပြောင်းအလုပ်သမား400နီးပါးဖမ်းဆီးခံခဲ့ရကြောင်းထိုင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ် VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံနယ်စပ်မြန်မာဘက်ကတနင်္လာနေ့တိုင်းမောထောင်နယ်စပ်လမ်းကနေထိုင်းနိုင်ငံဘက်ပရာချော့ခရီကန်ပြည်နယ်တဲကိုဒီဇင်ဘာလ2ရက်နေ့ကနေ6ရက်နေ့ထိဝင်လာတဲ့မြန်မာ400နီးပါးဖမ်းမိကြောင်းထိုင်းတပ်မတော်ကထုတ်ပြန်ခဲ့ပါတယ်သူတို့တွေဟာအလုပ်ကိုင်နေရဖို့အတွက်အခကြေးငွေထိုင်းဘက်ငွေ 3,000 နီးပါးထိပေးလာကြသူတွေပါတယ်လို့လည်းဆိုပါတယ်မြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပြပါတယ်
အရင်တော့200လောက်ပဲအများဆုံးခန်းခံကနေအခု400နီးပါးလောက်အဲ့တော့ခန်းခံတယ်ဆိုတော့ဒီ9ရက်ထဲမှာတော်တော်လေးများတော့တဘောကဘာလို့ပြောတာလဲဆိုတော့ဒီဘက်မဲဆောက်မြောက်ပြည်လမ်းကြောင်းတွေကတ္တနာပုတိလမ်းကြောင်းတွေကအဖန်စီတာဆိတ်နေတယ်ဘက်ပေါင်းကနေကျင်းကျနေတယ်အဲ့ဒါကြောင့်မလို့မောတော်ဘက်ကနေပွဲစားတွေကနေပြီးတော့နေရာပြောင်းပြီးတော့နေမြေပြောင်းပြီးတော့ဝင်ရောက်လာတယ်လို့ပြောလို့ရတယ်ဗောလေ
တော်
အားလုံးကပွဲစားကို18,000နဲ့19,000အထိပေးရတာဖြစ်တယ်။တဘောကတော့သူတို့အားလုံးကပန်ကောက်ပါဝင်အလုတ်ကင်ရှိတဲ့နေရာကိုအလုတ်ကင်ပါအပြည့်ကြီးပေးရတာဖြစ်တယ်။19,000အထိပေးရတယ်။သူကတော့အလုတ်ကင်ပါအပြည့်ကြီးပေါ့လေ
။သူတို့ဟာတနင်္လာရီတိုင်းပဲခူးတိုင်းမော်လမြိုင်ရန်ကုန်တိုင်းရခိုင်ပြည်နယ်တွေကလာကြတာဖြစ်ပြီးလောလောဆယ်မှာတော့ထိုင်းနိုင်ငံကဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကူးစက်မှဆိုးရိမ်လာကြောင်းနေဇက်ကနေဝင်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးအထူးသဖြင့်ဖမ်းမိသူတွေကိုကိုဗစ်စစ်ဆေးမှုတွေပါလုပ်နေတာပါအခုဖမ်းဆီးခံရသူတွေထဲမှာတော့ကိုဗစ်ကူးစက်ခံရသူတွေမရှိကြောင်းကိုလည်းထိုင်းတပ်မတော်ပြည်သူ့ဆက်ဆံရေးဌာနဘက်ကထုတ်ပြန်ခဲ့တယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်လောလောဆယ်တော့ကိုဗစ်ကျန်းမာရေးစစ်ဆေးတဲ့အခါမှာဒီအယောက်360 400လောက်ထဲမှာတယောက်မှကိုဗစ်မတွေ့တာတော့ခံကောင်းတာပေါ့
အခုဖမ်းမိသူတွေကိုတော့တက်ဆိုင်ရာရဲစခန်းအချုပ်တွေမှာထားထားပါဗျာ။များသောအားဖြင့်တရားမဝင်နေဆက်ခိုးဝင်မှုနဲ့အရေးယူပြီးတာနဲ့လပိုင်းနဲ့နေရာရင်းကိုပြန်ပို့တာတွေလုပ်လာတယ်လို့လည်းဆိုပါတယ်
။ထိုင်းလူကြီးတပ်ဖွဲ့တွေရဲ့အချုပ်တွေရဲအချုပ်တွေလက်ဝက်အချုပ်တွေမှာထားတာပေါ့။လူတွေကများတဲ့အခါကျတော့ထိုင်းနိုင်ငံကသူတို့ချက်ချက်မထိန်သိမ်းထားဘူး
။တပ်ပြည်နယ်မဲဆောက်ခရိုင်ကနေနိုင်ငံတကာကပို့ဆောင်လူပုံကူးမှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်ရရှိသူ၃ဦးကိုလည်းရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးခဲ့ပါတယ်။တပ်ပြည်နယ်ထဲမှာပဲဘန်ကောက်ကိုတက်ဖို့တောလန်းကနေလမ်းလျှောက်လာတဲ့မြန်မာ40လောက်ကိုလည်းတနင်္လာနေ့ကဖမ်းဆီးခဲ့ပါတယ်။ထိုင်းဆိုရကတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားရွှေပြောင်းလူသမားတွေ2021ခုနှစ်တည်းနှစ်ဆကစပြီး17လအတွင်းလူဦးရေ4,000ခွဲလောက်ဖမ်းဆီးခဲ့ပြီးဒီထဲမှာမြန်မာနိုင်ငံသားကအများဆုံးပါဝင်ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်အခုတော့2021ခုနှစ်အတွင်းအမေရိကန်နိုင်ငံရေးအခြေအနေတွေဘယ်လိုပြောင်းလဲလာသလဲဆိုတာကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2020ပြည့်ရွေးကောက်ပွဲရလဒ်တွေဟာဝါရှင်တန် DC မှာအစိုးရတစ်ကိုပြောင်းလဲပေးလိုက်ရုံတင်မကပဲအမေရိကန်တွေဘယ်လိုမဲပေးကြသလဲဆိုတဲ့ကိစ္စကိုပါအစ်စ်တဖန်ပြန်ပြီးအာရုံစိုက်လာစေပါတယ် အခုနှစ်အတွင်းအမေရိကန်နိုင်ငံ၏အခြေအနေတွေဘယ်လိုပြောင်းလဲလာသလဲဆိုတာနဲ့ပတ်သက်လို့ VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်းဂစ်ဆန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ရုပ်ောက်ပွဲပြုပြင်ပြောင်းလဲရေးဆိုင်ရာညှင်းခုံပြောဆိုမှုတွေဟာလွှတ်တော်ရဲ့တကားဝါကိုအခုနှစ်ရောက်လာခဲ့ပါတယ်။2020ရုပ်ောက်ပွဲပြီးလူနည်းစုတွေရဲ့အမဲပေးပိုင်ခွင့်ကိုအကြီးအကျယ်ကန့်သတ်ချုပ်ချယ်တဲ့ Republican တွေရဲ့ဥပဒေကြမ်းကို Texas ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်ဆိုပြီးပြည်နယ်လွှတ်တော်ကဒီမိုကရက်အမတ် 50 ကျော်ဟာ Washington ကိုခိတ္တရှောင်တိမ်လာခဲ့ကြပါတယ်။သမ္မတဟောင်း Donald Trump ကတက်တဲ့ထောက်ထားမပြနိုင်ပဲရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိခဲ့တာကြောင့်သူရှုံးခဲ့ရတယ်လို့ပြောဆိုပြီးပြည်နယ်ပေါင်း19ခုကမဲပေးခွင့်ကန့်သတ်ချုပ်ချယ်တဲ့ဥပဒေပေါင်း33ခုကိုပြဋ္ဌာန်းခဲ့ကြပါတယ်။ဇူလိုင်လမှာတော့အမဲတွေကိုကင်တွယ်ရေတွက်ခွင့်ဆိုင်ရာဥပဒေကိုပြည်내အစိုးရတွေကသတ်မှတ်ပြဋ္ဌာန်းခွင့်ရှိတယ်ဆိုပြီးအမေရိကန်တရားရုံးချုပ်ကဆုံးဖြတ်ပေးခဲ့ပါတယ်။2020ရွေးကောက်ပွဲကြောင့်တခြားပြည်내တွေကလည်းပုံမူတင်းကျပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့ပြင်ဆင်နေကြတယ်လို့ Fair Election Center မဲပေးပိုင်ခွင့်ဆိုင်ရာအဖွဲ့ကတက်ကြွလှုပ်ရှားသူ Rebecca Carruthers ကပြောပါတယ
်
2020ရွေးကောက်ပွဲတော်ဆိုရင်အမေရိကန်မှာနှစ်ပေါင်းတရာအတွင်းမှာမဲပေးတဲ့သူအရေအတွက်အများဆုံးရှိခဲ့ပါတယ်ကာယောဂါကြီးဖြစ်နေတာကြောင့်စားလိုက်ကနေပြီးတော့မဲပေးခွင့်ကိုတိုးချဲ့ခွင့်ပြုခဲ့တဲ့အတွက်တန်ပေါင်းများစွာသောပြည်သူတွေကစားလိုက်ကနေမဲပေးခဲ့ပါတယ်ဒါပေမဲ့2020မှာဒီလိုမဲပေးခဲ့တဲ့အဖြေကိုသိခဲ့ရတယ်လို့ပဲမဲပေးခွင့်ကန့်သတ်တာတွေလည်းလာပါတယ်
သမရပိုင်ထံအစိုးရကဒီကိစ္စကိုဥဆောင်တိုက်ပွဲဝင်နေပေမဲ့အဲ့ဒီကန့်သတ်ချက်တွေကိုတံပြန်လှုပ်ဆောင်နိုင်မဲ့ဥပဒေပြဋ္ဌာန်းနိုင်ရေးဒီမိုကရက်တစ်အခက်ကြုံနေရဆဲဖြစ်ပါတယ
်ဒါဟာအမေရိကန်ပြည်သူတွေကန့်သတ်ချက်မရှိမဲပေးခွင့်နဲ့စိုက်မာတယ်ဒါဟာပြည်သူတွေအတိတ်တည်းရှိရှိမဲပေးပိုင်ခွင့်ရှိရေးပါဘာလို့လဲဆိုတော့အမေရိကန်တွေမဲပေးပိုင်ခွင့်ရှိသလားမရှိဘူးလားဆိုတာဘယ်သူကမှငြင်းနေတာမဟုတ်ပါဘူးအခုဟာကပြည်သူတွေတကယ်ပဲမဲပေးခွင့်ရှိသလားမရှိဘူးလားဆိုတာပ
ါဒါပေမဲ့အထက်လွှတ်တော်မှာအနည်းငယ်သာအသာစီးရထားတဲ့ဒီမိုကရက်တွေဟာ Republican 10ဦးရဲ့ထောက်ခံမဲရဖို့ဘလို့မှမဖြစ်နိုင်ပါဘူးပြည်내အစိုးရတွေအနေနဲ့မဲပေးခွင့်ကပ်ပြားနဲ့မဲယုံလုံးချုံရေးတင်းကျပ်စွာတိုးမြင့်လှုပ်ဆောင်ဖို့ Republican တွေကလိုလားနေကြတာပါဒါနဲ့ပတ်သက်လို့ Arizona ပြည်내တရားသူကြီးချုပ်မတ်ဘရိုနိုဗစ်ချ်ကအခုလိုပြောပါတယ
် These measures are designed to provide order
ဒီလုံဆောင်ချက်တွေဟာစီးစနစ်ကျနာဖို့ရွေးကောက်ပွဲပေါ်လုံခြုံမှုနဲ့ယုံကြည်မှုရှိဖို့ဖြစ်ပါတယ
်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဝါရှင်တန်ကနေစီမံခန့်ခွဲဖို့မသင့်ဘူးလို့ Heritage Foundation က Hans von Spankowski လို့ရှေးရိုးဆွဲဝါဒီသုတေသီတွေကသုံးသပ်ပါတယ
်
ဒီနယ်တစ်ခုချင်းစီကရွေးကောက်ပွဲကိုစီမံခန့်ခွဲကြားရမှာပါ HR1 ဥပဒေမူကြမ်းလို့လွှတ်တော်မှာဒီမိုကရက်တွေကမဲခွဲအတည်ပြုဖို့ကြိုးပမ်းနေတဲ့ကိစ္စဟာနိုင်ငံတော်ရဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဘူးဆွေရကထိတွေ့မဲ့အစီအစဉ်ဖြစ်ပါတယ်ဒီထဲမှာပြည်내ဆွေရတွေကပြတ်ထန်းတဲ့ရွေးကောက်ပွဲသမားသမတ်ရှိဖို့လုံခြုံစိတ်ချဖို့ဆိုင်ရာကိစ္စတွေကိုဖယ်ရှားပြစ်မဲ့ကြောင်းလဲမှုတွေပေါင်းပါတယ
်ဒီမိုကရက်တွေကတော့မဲပေးခွင့်ဆိုင်ရာပြည်ပြင်ကြောင်းလဲမှုဟာအမေရိကန်ရွေးကောက်ပွဲစနစ်ကိုခင့်မီလာစေပြီးလူနည်းစုတွေမဲပေးခွင့်ကိုအကာအကွယ်ပေးတဲ့လှုပ်ဆောင်မှုဖြစ်တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဒီမိုကရက်အထက်လွှတ်တော်မှ Jeff Merkley ပြောတာကတော့
You just poll people across the nation, Republicans and Independents and Democrats, they all want
to. နိုင်ငံလုံးအတိုင်းအတာနဲ့ Democrat ရော Republican တွေရဲ့သဘောထားကိုကောက်ယူလိုက်မယ်ဆိုရင်အားလုံးကမဲဆန္ဒနယ်မြေသတ်မှတ်တဲ့ကိစ္စကိုကင်တွယ်ဖြစ်ရှင်းညင်ကြတယ်ကိုတွေ့ရပါတယ်။ပြီးတော့ billionaire တွေ corporation တွေကရွေးကောက်ပွဲတွေမှာသုံးမိတဲ့ငွေမဲတွေကိုဖျက်ရှားကျင်ကြပါလေသူတို့တွေကမဲပုံးတွေကိုကောက်ွယ်ကျင်ကြလေပြည်သူတွေရင်တုံနေတဲ့ကိစ္စကိုဖြည့်ရှင်းကျင်နေကြပါလေ
ထောင်နဲ့ချီတဲ့နိုင်ငံသားအခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကရွေးကောက်ပွဲဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပေးဖို့ဩဂုတ်လတုန်းကဝါရှင်တန် DC မှာချီတက်တောင်းဆိုခဲ့ကြပါလေနိုဝင်ဘာလမှာတော့ဒီကိစ္စကိုလွတ်တော်မှာမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်တွေကထပ်မံစ조사ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး2022ခုနှစ်ကြာကာလရွေးကောက်ပွဲတွေနှိကလာနေတဲ့အချိန်မှာတော့ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်မဲ့အရေးဟာဘလို့မှမဖြစ်နိုင်တော့တဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်
တွဲဆုံမင်းမြန်ငန်းတို့ကိုကြီးစုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြီးစုခြင်းနဲ့ဆိုရင် Judelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Tycom 6 Juru Channel 123တို့ကနေဖမ်းယူကြီးစုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒီဇင်ဘာလ9ရက်ကြာသပတေးတင်းနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နက်နဲ့6နာရီခွဲပါပြီရှင်အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီရခန္ဓာကိုယ်ရဲ့ဝေရောက်ပြီးမှတွေ့ရတဲ့ spike protein ကခန္ဓာကိုယ်ရဲ့မှာရှိတဲ့ ACE receptor ဆိုရဲဆဲလ်နံရံမှာရှိတဲ့နေရာလေးတွေနဲ့ချိတ်ဆက်ပြီးတော့ခန္ဓာကိုယ်အแทဲဝင်တဲ့ဝင်ပြီးမှအแทဲထဲမှာ
ဒါကတော့ Omicron ကူးစက်မြန် COVID virus မျိုးကွဲတစ်ကိုချိုးတင်ကာကွယ်နိုင်တဲ့နည်းလမ်းတွေနဲ့ပတ်သက်လို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းထုံးလင်းပါပါ။အခုတော့ဥကျော်စန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ကုလသမဂ္ဂအနေနဲ့ NUG ကိုမြမနိုင်ငံရဲ့တရားဝင်အစိုးရဖြစ်တရားဝင်လက်ခံတာမရှိသေးပေမဲ့မြန်မာအမြဲတမ်းကိုယ်စားလှယ်လက်ခံရေးဆိုင်းငံ့လိုက်တာဟာ NUG အတွက်အောင်ပွဲတစ်ခုဖြစ်တယ်လို့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Fink ကသုံးသပ်ပါတယ်။ဒီအဆုံးဖြတ်အတွက်နိုင်ငံတကာအတိုင်းဝိုင်းကဘလို့သဘောထားနဲ့ဘလို့ယက်တီခဲ့ကြတယ်လဲဆိုတာပါမောက္ခ Fink နဲ့ဥကျော်စန္တာတို့သုံးသပ်ဆွေးနွေးထားပါတယ်ရှင်။
ကခရစ်စနာသင်္ခင်ဗျာဘုကလသမကမှာမြန်မာနိုင်ငံကုလသမဂ္ဂရွေးချယ်လက်ခံမဲ့ကိစ္စကိုမဆုံးဖြတ်ဖဲထားဖို့ဆိုင်းငံ့လိုက်ပါတယ်ဆိုတော့ဒီကိစ္စကဘယ်လောက်ထူးခြားတယ်လဲဆိုတော့ပထမဆုံးစာပြီးရှင်းပြပါခင်ဗျာ
Well this is very significant it reflects the fact that many countries in the world do not accept the legitimacy of the military coup
အများကြီးထူးခြားပါတယ်ဒါဟာစစ်တပ်အာဏာသိမ်းယူမှုကိုတရားဝင်တယ်လို့ကမ္ဘာနိုင်ငံအများအပြားကလက်မခံကြဘူးဆိုတာပြသလိုက်တာဖြစ်ပါတယ်ဒီအာဏာသိမ်းမှုပြန်လည်ရုပ်သိမ်းတာကိုတွေ့ရဖို့မျှော်လင့်နေကြစေဆိုတဲ့သဘောလည်းဖြစ်ပါတယ်ဒီလိုအာဏာသိမ်းရတာဘယ်လိုကြောင့်မလွဲမသွေသိမ်းရတာပါဆိုတဲ့အကြောင်းပြချက်တွေကိုလည်းမယုံကြည်ကြပါဘူးနောက်ပြီးအကျဉ်းမဖက်တဲ့ဆန္ဒပြသမားတွေအပေါ်စစ်တပ်ကရရဆက်ဆက်နှိမ်နှင်းတာသတင်းသမားတွေအရက်ဖက်အဖွဲ့အစည်းတွေအပေါ်နှိတ်ကွတ်ဓာတ်တွေဟာလည်းစစ်ကောင်စီရဲ့ပုံရိပ်ကိုပုံမူဆိုးရွားစေပါတယ
်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ခန့်ထားရေးကိုမဆွေးနွေးဘဲထားလိုက်တဲ့အတွက်စစ်ကောင်စီဘက်ကအဆိုပြုတဲ့ကုစားလှယ်ဟာပယ်ခံရတဲ့သဘောလို့ဆိုနိုင်မယ်ထင်ပါတယ်အဲ့လိုဆိုတော့ဒါဟာ NUG အနေနဲ့စစ်ကောင်စီအပေါ်မှာအောင်ပွဲတစ်ခုရရှိရကျယ်လို့ပြောရင်ရမလားခင်ဗျာ
I think that it's you know certainly a victory for the NUG
ဒါဟာ NUG အတွက်အောင်ပွဲတည့်ရတကယ်ပဲရရှိသွားတာဖြစ်တယ်လို့ထင်ပါတယ် NUG ဟာသူတို့ကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဖို့လိုလားနေပါတယ်အဲ့ဒါကတော့ဦးကျော်မိုးထွန်းမှာသူကတော့သူ့နေရာမှာဆက်လက်ရှိနေပါတယ်ဒါပေမဲ့ဥကျော်မိုးထွန်းသည် NUG ရဲ့တရားဝင်ကိုယ်စားလှယ်ဖြစ်သည် NUG သည်မြန်မာနိုင်ငံ၏တရားဝင်အစိုးရဖြစ်သည်လို့အတိအမှတ်ပြုတာတော့မရှိသေးပါဘူးဆိုတော့အဲ့ဒီလိုဖြစ်လာဖို့အတွက်မျှော်လင့်နေလိမ့်မယ်ဆိုတာအတိအချာပါပဲသို့တော်ညာလည်းအခုလိုဖြစ်လာတာကို၌ကိုက NUG အတွက်သိအရေးကြီးတဲ့ခြေလှမ်းတလှမ်းရှိကိုတိုးတွားခြင်းဖြစ်ပါတယ်
ဆိုတော့ NUG ကသူတို့မျောလင်းတဲ့အတိုင်းအကောင့်ထဲပေါ်လာဖို့အတွက်ရှေ့ကိုဘာဆက်လုပ်သင့်တယ်လို့ထင်ပါလဲခင်ဗျာ
Well I think that many governments around the world are trying to see how they can productively support the restoration of civilian governance
မြန်မာနိုင်ငံမှာအရက်သားဆိုရပြန်လည်ပေါ်ထွက်လာဖို့ကဘာပေါ်ကဆိုရအများအပြားဟာအကျိုးရှိမဲ့ထောက်ခံမှုပေးဖို့ကြိုးပမ်းနေကြတယ်လို့ထင်ပါတယ်ဆိုတော့ကမ္ဘာအစိုးရတွေအနေနဲ့အဲ့ဒီလိုထောက်ခံမှုပေးနိုင်အောင်သူတို့ဘက်ကဘာတွေလုပ်ပေးရမှာလဲဆိုတာစဉ်းစားဖို့လိုအပ်ပါလိမ့်မယ်။နိုင်ငံတကာအနေနဲ့ NUG ကိုအသိအမှတ်ပြုတာကနည်းလမ်းတစ်ခုပါ။ဒါပေမဲ့တချို့အစိုးရတွေကအဲ့ဒီအဆင့်အထိလှုပ်ချင်ကြမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအစိုးရတွေတခြားနည်းလမ်းနဲ့ကူညီနိုင်မဲ့နည်းလမ်းတွေကိုစဉ်းစားရမှာဖြစ်ပါတယ်။ အကြမ်းမဖက်တဲ့နီလန်းတွေ၊ငြိမ်းချမ်းသောနီးနဲ့အပြောင်းလဲဖြစ်နိုင်မဲ့နီလန်းတွေနဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေထောက်ခံနိုင်အောင်လဲလုပ်တင်ပါတယ
်။အခုကိုယ်စားလှယ်ရွေးချယ်တဲ့ကိစ္စဆိုင်ရာကိုပြန်သွားမယ်ဆိုရင် Credentials Committee မှာတော့အထွေထွေညီလာခံမှာကတော့ဒီကိစ္စကိုအများသဘောအရ consensus နဲ့ဆုံးဖြတ်တယ်လို့ဆိုထားပါတယ်။အဲ့တော့ဒီအထူးသဖြင့်တရုတ်နိုင်ငံတို့ရုရှားတို့ဒီဘင်လင်းစစ်ကောင်စီဘက်ကမရည်တည်တော်ဘူးဆိုတာကိုပြတ်တက်လိုက်တယ်လို့မှတ်ယူရမှာခင်ဗျာ
I think that China and Russia both try to act in a way that's to their advantage and sometimes that
Yeah, Russia နဲ့နိုင်ငံလုံးဟာသူတို့အကျိုးဖြစ်ထွန်းမဲ့နီလန်းကိုကြိုးစားရွေးချယ်နေကြတယ်လို့ထင်ပါတယ်ဆိုလိုတဲ့သဘောကတခါတလေစစ်ကောင်စီနဲ့လက်တွဲပြီးတခါတလေမှာစစ်ကောင်စီကိုဘေးဖယ်ပြီးနိုင်ငံတကာသဘောထား international opinion အတိုင်းမျှော်ပြလိုက်တယ်လို့ထင်ပါတယ်။ဒါကြောင့်အခုလောက်ရက်ကိုကြည့်ပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုမရှိတော့ဘူးလို့မပြောနိုင်ပါဘူးထင်ပါတယ်။ဒီလိုယူဆရင်မပားနက်ရကြပါလိမ့်မယ်။အမှန်ပြောရရင်တရုတ်အစိုးရဟာနာမည်ကောင်းရဖို့ကြိုးပမ်းနေတာပါ။အထူးသဖြင့်သူတို့အိုလံပစ်ကျင်းပဖို့နီးစပ်လာချိန်မှာဖြစ်ပါတယ်။ဒါကြောင့်လဲအခုကိုယ်စလဲရွေးချယ်ရေးကိစ္စကိုဆိုင်းငံ့ဖို့သဘောတူကြတာဖြစ်မှာပါ။နောက်တစ်ချက်ကလဲတရုတ်ဟာမြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်ရတာကိုမကြိုက်ပါဘူး။အဲ့ဒီဗိုလ်ချုပ်တွေကိစ္စရက်တော်တော်များများမှာခံမှန်းလို့မရနိုင်တဲ့သူတွေပါ။သူတို့ဟာစီးပွားရေးကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းလဲကင်းမဲ့ကြပါတယ်။ဒါကြောင့်တရုတ်ရဲ့ BRI ခေါ်ခပလန်းစီမံကိန်းအောင်မြင်ဖို့ဆိုတာစစ်ကောင်စီရှိနေသမျှမြန်မာပြည်သူတွေကစန့်ကျင်နေသမျှမဖြစ်နိုင်ပါဘူးမြန်မာပြည်သူတွေကဒီ BRI စီမံကိန်းဟာစစ်တပ်ကိုထောက်ခံဖို့အတွက်တရုတ်ကလုပ်နေတယ်လို့ယူဆနေကြတာဖြစ်ပါတယ
်ဟုတ်ကဲ့တိုက်တိုက်ဆက်ဆိုင်ပဲကျွန်တော်မနစ်တနေ့ရသတင်းတော်ကရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူတို့နယူးဒယ်လီမှာတွေ့ဆုံပြီးတော့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအဖြေဖို့သဘောတူကြပါရဲ့ဆိုတော့ဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်ဒီအကြောင်းညွှန်ပြောင်းဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်ဆိုတော့အခုသတို့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လှုပ်ဆောင်လာကြတာဟာမြန်မာပြည်အတွက်ဘယ်လိုရက်ခတ်မှုရှိနေလဲလို့ထင်ပါသလဲ
Well again I think that India and Russia have many different national interests one of those interests is to sell weapons
ဒီမှာလဲအိန္ဒိယနဲ့ရုရှားတို့ဟာမတူညီတဲ့အမျိုးသားအကျိုးစီးပွားတွေအများကြီးရှိပါတယ်။အဲ့ဒီတဲကတခုကတော့လက်နက်ရောင်းချရေးဖြစ်ပါတယ်။ဝင်ငွေကောင်းတဲ့လုပ်ငန်းပါ။နောက်ပြီးမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးချင်ကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တခြားတစ်ဖက်မှာလဲရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆိုင်းငံ့ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတဖက်ထဲမှာပုံအော်ပြီးမလောင်းကျင်ဘူးဆိုတာပါပဲအိန္ဒိယရဲ့သဘောထားလည်းအလားတူပဲဖြစ်ပါတယ်အခုအခါအိန္ဒိယအရှိမြောင်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ
်ခုခါမှာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံကိုကြည့်မယ်ဆိုရင်အာဆီယံဥက္ကဋ္ဌဟာဘရူနိုင်ကနေပြီးတော့ကမ်ဘောဒီးယားလက်ထက်ကိုရပ်သွားပြီးဖြစ်ပါတယ်အဲ့တော့ကမ်ဘောဒီးယားကမြန်မာနိုင်ငံစစ်ကောင်စီနဲ့ရင်းနှီးဆက်ဆံနေပါတယ်မြန်မာနိုင်ငံစစ်ကောင်စီကိုလည်းပဲသူတို့အာဆီယံအစည်းအဝေးကိုဖိတ်ဖို့သူကလောဆော်နေပါတယ်ဆိုတော့ဒီလိုလုပ်လာတာဟာကမ်ဘောဒီးယားရဲ့နောက်ွယ်မှာတရုတ်ကများတွန်းအားပေးနေလေသလားဆိုတော့လေစဉ်းစားစရာဖြစ်မယ်ထင်ပါတယ်ဘယ်လိုသဘောပါလဲ
I don't know the answer to that question but what I can say is that
ဒီနေ့ကိုအတွက်အဖြေကိုကျွန်မမသိပါဘူးဒါပေမဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေကြားသဘောထားကွဲနေတာပါပြည်တွင်းရေးဝင်မဆွဲဆိုသူတွေနဲ့စစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေကိုလက်မခံသင့်ဘူးဆိုသူတွေကွဲနေကြတာပါဒါဟာလာမယ့်နှစ်အတွင်းအာဆီယံအတွက်ပြဿနာတရအဖြစ်ဆက်ရှိနေလိမ့်မယ်လို့ပြောချင်ပါတယ
်အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်တလောတုန်းကဒေါ်ရီရှာဆင်မြန်မာနိုင်ငံကိုသွားတယ်သူကတော့ပုဂ္ဂိုလ်ရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာတချို့ဟာဒီဟာကိုစံပြားရှိကြတယ်ဒီလိုရှိစင်အားသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထွက်မလာဘူးဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအစည်းအမပြုရေးနီလန်းရှာလီသလားလို့တချို့ကသံပြားရှိရပါတယ်တကယ်ကြောခရစ်စတီးနာဘာပြောချင်ပါလဲ
Well I'm sure that Bill Richardson had many motives for his visit but in the past he has been able to intervene in a way that he felt was positive and so I think that you know, he wanted to try again. And without talking to the regime and finding out what they're thinking, it can be
hard. Richardson ha di ki sin la pye de chao yin a mya ji shi ma ba. A yin dong ga tu ha a pyu tbo saung ne lu yu sa de win yao swat phat mu ti chu lou khe bu ra shi ba de. Da myo that pi chu sa ji sin ne tbo lu chima tin ma de. Di a twet sit kaung si ne saka ma pyo chi be sit kaung si ye tbo ra ko ma ti be da lou pho ma phit nai ma bu. Da chao American Asuya Chamatade Ubidi Jugu Shanghwebi Boku Ye Nilan Shajida Lube Timade.
Okay, the Kuratamaga Kuze, which is Hanganak Isam, Nepasabio, Nigoncho, Mijin and Migongaro. Dilu Kuzle, which is Hangan, Jin Kayara Nangaha, Nimananga Sikonsi, Ne Taliban, Afghanistan, Taliban, look, but the Renate Robjota Kriaware. Suradaha, Nimasi Konsina Taliban.
Well, certainly they see the military regime as an illegitimate government, just as they see the Taliban as an illegitimate government. And in addition, the Taliban, you know, has used brutal methods to exert control over its population.
Now to check out Taliban we have Anapiale Yashi, Chupanke, Nitri, Dre, Pizu Luru, Opo, Yeset, Chanchokte, Nilandrigo, Donke Bade, Yamasikon Sigale, Lungere, Selata, Dre, Lure, Taunachi, Tison Yalaon, Yeset, Chanchokke Bade, Tamuriha, Kaba, Penia, Mama, Deawin Suyapi, Sheep, Mani, Timabu.
George Washington Tekdoga, Nanganaga Sasani Pamoka, Christina Singu, Satu Mimian Gerabashi, Akusalabiro, Lutune Jamai, Sisingu, Nasin Tishu Jaya Ama, Ditabetro, Omicron, the Gusanian, COVID virus, Mugue, Titamu, Bobout, Lavi, Tite, Dredjao, Jordan, the Dibu, Gawe, Tanai Mujao, Lutune Jamai, Sisima, Doctor Tansoga, Tijamaba.
Omicron Miare Kusamiane Covid virus Mugue at the Mugu. Kabatamae Puerto Sugar, bigger and Noemala, now so yet at Bama Topian Jinageraba. A detachilare Omicron Covid virus Puha, Kusamunomian Sene, virus Pu Musa Kupitajao, Covid Gawain Nilanigo, Yangata Pubi Kusai Losambu Lurelu, a Tudioga to Kusia when you do Pitu, Tadamo Chanaga Pioare. Pajamian
is Rashi Manjaru to help your Jabba Pare, Guia Kanagure, we are Ima, to air respectful Yakanagure Machire. ဒီစီရက်စပ်တာဆိုရဲဆဲနံရံမှာရှိတဲ့နေရာလေးတွေနဲ့ချိတ်ဆက်ပြီးတော့ခန္ဓာကိုယ်ထဲဝင်တဲ့ဝင်ပြီးမှအထဲထဲမှာဒီဗိုင်းရပ်စ်ကပွားကြတယ်ပေါ့နော်အဲ့တော့ဒီယောဂပူးဆက်နေတဲ့ဗီရင့်စီကဘာတွေ့လဲဆိုတော့သူကခန္ဓာကိုယ်ထဲကိုဝင်ရောက်ဖို့အတွက်တွဲပူတယ်ပေါ့နော်အဲ့တော့တွဲပူတဲ့အခါမှာသူရဲ့အခြေခံနေတဲ့ဝင်ရောက်မှုချိတ်ဆက်တဲ့ဒီစပိုက်ပရိုတီးမှာအပြောင်းလ မူရင်းကိုရိုနာဗိုင်းရပ်စ်ကအကောင်တသောင်းတော့ဗိုင်းရပ်စ်ဆိုတာတတိလေးဆိုလက်ရှိနဲ့မမြင်ရဘူးတစ်ခါနာချီလိုက်ရင်အဲ့ဒီမှာတောင်းနဲ့သိမ့်နဲ့ချီပြီးတော့ပါသွားနိုင်တယ်ဗိုင်းရပ်စ်တွေကဆိုတော့အဲ့ဒီလိုပမာဏဥပမာတသောင်းလောက်ကိုရှူဆိုင်ပြီးတော့မှခန္ဓာကိုယ်ထဲကိုဝင်ရောက်ပြီးတော့ရောဂါလက္ခဏာပေးနိုင်တယ်ဆိုရင်တဲ့ဒီကူးစက်မြန်တဲ့ဒီဗိုင်းရပ်အမျိုးအစားတွေကတော့အကောင်ကြီးအတွက်နည်းနည်းနဲ့ဥပမာအကောင်ကြီး1000လောက်ဝင်လိုက်တာနဲ့ဒီသူကရောဂါပေးနိုင်တယ်အဲ့တော့ဆရာတို့ဒီကျန်းမာရေးဝန်ထမ်းတွေနေနေရလေဆရာတို့ဒီကာကွယ်ရေးလုတ်ထားတဲ့အခါမှာခန္ဓာကိုယ်ထဲကိုပိုးဝင်ရမှုရှိနိုင်တယ်ရှူဆိုင်ရင်းနဲ့ပေါ့နော်အကောင်ရည်အတွက်နည်းရင်ဗာလက္ခဏာမှမရှိခန္ဓာကိုယ်ရဲ့ကိုယ်ခံစနစ်ကတိုက်ထုတ်ပေးလိုက်တယ်ပေါ့နော်အကောင်ရည်အတွက်ညားတဲ့အခါမှာသူကပွားပြီးတော့ခန္ဓာကိုယ်ထဲမှာဗိုင်းရပ်စ်လို့ပမာဏညားလာတယ်ရောဂါလက္ခဏာတွေပေါ်လာတယ်ပေါ့နော်အဲ့တော့ကြောင့်မို့ကူးစက်မှုဉာဏ်နဲ့ဒီအိုမီကရွန်ဗိုင်းရပ်စ်အသစ်ဒီအကောင်ရည်အတွက်နည်းနည်းနဲ့ခန္ဓာကိုယ်ထဲကိုဝင်ရောက်နိုင်တယ်ဆိုတဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒီခါရောဂါလက္ခဏာတွေပေးနိုင်တယ်အဲ့တော့ဒီကာကွယ်တဲ့နည်းတွေနဲ့ကာကွယ်လို့ရသလားဆိုရင်ကာကွယ်လို့တော့ရသေးတယ်ဒါပေမဲ့စနစ်တကျပို့ပြီးတော့တိတိကျကျလုပ်မှရတယ်ဘာလို့လဲဆိုရင် तू ကအကောင်ရည်အတွက်နည်းနည်းနဲ့ရောဂါလက္ခဏာပေးနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ်
အိုမီကရွန်ကိုဗစ်ဗိုင်းရပ်စ်မျိုးကွဲအတွက်ကြောင့်ကိုဗစ်ရောဂါခံစားနေရတဲ့သူတွေဟာစိတ်ကူတမှုခံယူနေစေဖြစ်တာကြောင့်ယောဂပြည့်နှက်မှုနဲ့အသက်သေဆုံးမှုတွေကိုဆက်လက်ဆောင်ကြည့်ကြရအောင်မှဖြစ်ပါတယ် Omicron COVID virus မျိုးကွဲအသစ်ရဲ့ကူးစက်မှုနှုန်းရောဂါပြင်းထန်မှုစွမ်းအားအသက်သေဆုံးမှုနှုန်းနဲ့ကာဝယ်ဆေးတွေကကာဝယ်နိုင်ခြင်းရှိမရှိဆိုတာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကနောက်ထပ်ရက်သက်တစ်ပတ်နှစ်ပတ်လောက်ကြာမှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဒေါက်တာဦးမောကျော်နိုင်ကအခုလိုတုံ့သက်ပြပါရယ
်ဒီ Omicron virus အသစ်ကတွေးရှိတာလည်းမကြသေးဘူးဆိုတော့အဓိကအတွေ့အများဆုံးကသူလူရင်းနိုင်ငံဖြစ်တဲ့တောင်အာဖရိကပေါ့နော်အဲ့တော့တောင်အာဖရိကမှာဒီမျိုးကွဲအသစ်ကိုဘယ်လိုသတိထားမိလဲဆိုတော့ဆရာတို့ဟိုကူးစက်မှုနှုန်းတွေများလာတယ်အော်ကာဝယ်ဆေးထိုးထားတဲ့လူတွေလူငယ်တွေမှာတွေ့ရှိတဲ့ကစမ်းသပ်တဲ့အခါမှာတော့ဒီမျိုးကွဲအစ်စ်ကိုသွားတွေ့ရပါတော့အဲ့တော့ဒီမျိုးကွဲအစ်စ်ကအခုမှစတွေ့ကြလာဖြစ်တဲ့အတွက်ယောဂလက္ခဏာခံစားတဲ့လူတွေကလည်းကုသစေဖြစ်တဲ့သူ့ရဲ့သေဆုံးမှုနှုန်းကိုလည်းပြောလို့မရသေးဘူးပေါ့နော်အဲ့တော့အများစုကတော့ဒီကုသမှုနှုန်းညာတဲ့ virus တွေဒီရဲ့ပြင်းထန်မှုမှာတော့ကျော်ကျနိုင်တယ်ဆိုပြီးပြောထားကြတယ်နော်ဆိုတော့ဒါလည်းဆရာတို့ကဘူးလေးလာတယ်ပဲဖြစ်တယ် WHO ကလည်းဒီဒီမျိုးစေးမျိုးကွဲတဲ့ဒီ Omicron နဲ့ပတ်သက်ပြီးတော့လေးလာပြီးတော့နောက်နှစ်ပတ်လောက်နေတော့သူတို့အသေးစိတ်ထုတ်ပြန်တယ်လို့ပြောပါတယ်အဲ့တော့အသေးစိတ်ထုတ်ပြန်နိုင်တဲ့အချိန်မှာသူရဲ့ကူးစက်နိုင်မှုစွမ်းအားတွေပါပါမယ်ပြင်းထန်မှုစွမ်းအားတွေပါပါမယ်နောက်တစ်ခါသေဆုံးမှုနှုန်းတွေပါလာမယ်နောက်တစ်ခါဒီဆရာတို့ကာကွယ်ဆေးနဲ့ဘယ်လောက်ကာကွယ်နိုင်လဲဆိုတဲ့အချက်ကြီးကဆရာတို့ကနောက်နှစ်ပတ်လောက်မှကြည့်ရမှာဖြစ်ပါတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့ဆရာတို့တောင်အာဖရိကကဒီစိကူးစက်နေတဲ့ဆရာဝန်တွေအနေနဲ့ပြောတာကတော့ဒီပြင်းထန်မှုတိတ်မရှိဘူးလို့ပြောပါတယ်ပေါ့နော်အော်ပြင်းထန်မှုကတော့ရေမာရက်စီတဲ့ဘာမှသိပွားချမှုမရှိဘူးလို့ပြောတယ်ထူးခြားချက်ကတော့အရင် COVID-19 ရောဂါဝင်ထားပြီးတဲ့သူတွေပါလေကြံဖြစ်တယ်ဆိုတာတွေ့ရတယ်ဆိုတာလေတခုလို့ထုတ်ပြန်ထားတာရှိပါတယ်နောက်တစ်ခုကတော့ဒီလူငယ်လူလက်ပိုင်းရွယ်တွေမှာပို့ပြီးတော့ဖြစ်တယ်ဆိုပြီးတော့သူတို့သိရှိထားတာရှိပါတယ
်။ Omicron လို့အမည်ရတဲ့ကူးစက်မြန်ကိုဗစ် virus မျိုးကွဲအသစ်တစ်မျိုးပေါ်ပေါက်နေပြီဖြစ်တာကြောင့်ကြိုတင်သတိပြုကာဝေးထားနိုင်မှုအတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်သတ်တော့
ဒေါက်တာတန်းစောစူးစီးတင်ပြနေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင်။ကြာတာပရိသတ်နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်မရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။အခုတော့ကိုရနိုင်စူးစီးတင်ပြနေတဲ့အားကစားသတင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။ဒီတစ်ပတ်အတွက်တော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ ASEAN Suzuki Sala ဘောလုံးပြိုင်ပွဲအခြေအနေကိုစူးစီးတင်ပြထားပါတယ်ရှင်။
2020အာဆီယံစူဇူကီဖလားဘောလုံးပွဲကိုတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့ကစတင်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကကိုဗစ် -19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲရွှေ့ဆိုင်ခဲ့ပြီးအခုနှစ်မှာကျင်းပတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာတော့အုပ်စုအိမ်မှာအရှင်စင်ကာပူ၊ထိုင်း၊ဖိလစ်ပိုင်၊မြန်မာနဲ့တီမော်လက်စတေတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိချန်ပီယံဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့ပါဝင်ကြတာဖြစ်ပါတယ်။ဖွံ့ဖွဲကတော့ဒီဇင်ဘာ5ရက်နေ့ကစင်ကာပူနိုင်ငံအမျိုးသားအောက်သားကွင်းကြီးမှာကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဘောဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌ Gianni Infantino ကိုတိုင်လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်။ဖွံ့ဖွဲစဉ်ဖြစ်တဲ့ထိုင်းနဲ့ဒီမော်လက်စတီအတင်းတို့ကစားခဲ့ကြပြီးတော့ထိုင်းကဒုတိယပိုင်းမိနစ်50နဲ့မိနစ်80တွေမှာတွဲတဲ့ဂိုးတွေနဲ့ငိုကိုမရှိနဲ့နိုင်သွားပါတယ်။ဒီအပေါ်ရင်ဖြစ်တဲ့အင်ရှင်စင်ကာပူနဲ့မြန်မာအသင်းတို့ကစားကြရမှာအင်ရှင်စင်ကာပူအသင်းကမြန်မာကို3-6မရှိနဲ့အနိုင်ရတော့ပါတယ်။စင်ကာပူအတွက်ပထမဂိုးကို34မိနစ်မှာတောင်းကန်ဘောကတစ်စက်မာရူတင်ကခေါင်းတိုက်သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့39မိနစ်မှာစင်ကာပူတိုက်စစ်မှုဖန်ဒီကမြန်မာနောက်တန်းကိုကျော်ဖြတ်ပြီးတော့ပယ်နယ်တီအေရီယာညာဘက်အချမ်းကနေအနိုင်ဘောကန်သွင်းသွားတာပါ။စင်ကာပူအတွက်တတိယဂိုးကိုတော့ပထမပိုင်းပြီးကနီးပွဲချိန်45မိနစ်မှာပြည်တံမောကနေတဆင့်ဂိုးရှိတင်ပေးတာကိုခေါင်းတိုက်သွင်းယူသွားခဲ့လို့ပထမပိုင်းအပြီးမှာပဲ3-0ပြည့်နဲ့ဦးဆောင်ပြီးအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒ
I'm proud of them, their performance, but we can be better, we have to improve.
ကျွန်တော်ကစားသမားတွေရဲ့ကစားပုံနဲ့ပတ်သက်ပြီးဂုဏ်ယူပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပါတယ်။ကျွန်တော်တို့အနေနဲ့နောက်ပွဲအတွက်ပိုကောင်းအောင်ကစားဖို့လိုပါတယ်။ကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပြီးဒါကိုဖန်တီးလဲသိပါတယ်။
You know, it's this win was not a win because of the class or the quality of Singapore.
စင်ကာပူနဲ့မြန်မာတို့ကစားခဲ့တဲ့ဒီပွဲကိုတော့ပရိသတ်1000ကျော်လောက်ကြီးစုအားပေးခဲ့တယ်လို့သိရပါတယ်။ပုံမှန်အားဖြင့်တော့ဒီပွဲမှာပရိသတ်9000ကျော်ဆန်းတာဖြစ်ပေမဲ့ကိုဗစ် 19ပလေးယာစင်ကာပူကလည်းအရင်ကမြန်မာအသင်းကစားတဲ့ပွဲတွေကိုလက်မှတ်ကုံတဲ့အထိအစွမ်းကုန်အားပေးခဲ့ကြပြီမယ်လေဒီပွဲကိုတော့လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်အာဏာသိမ်းစစ်ကောင်စီလက်အောက်မြန်မာအသင်းဝင်ရောက်ရှင်ပြိုင်တဲ့ဘောလုံးပွဲတွေကိုကန့်ကွက်ပြီးတော့အားပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စင်ကာမှာရှ
ကျွန်တော်နေရာကတော့ဘောဒီမှာတော့မလေးရှားကကမ္ဘောဒီးယားကိုတုံးဝိုးခုနဲ့နိုင်ပြီးလက်ရှိချန်ပီယံဗီယက်နမ်ကလည်းလာအိုကိုနှစ်ကိုးကိုမရှိနဲ့နိုင်သွားပါတယ်။အဲဒါကြောင့်အုပ်စုဒီမှာတော့မလေးရှားနဲ့ဗီယက်နမ်ကတုံးမဆီရတာပြီးတော့ကျန်တဲ့အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုတင်းတွေကတော့တမမမရသေးပါဘူး။ ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ဝက်ဆမ်မင်းကအမပေးစရာထိတ်ကချယ်လ်စီကိုနောက်ကနေလိုက်ကစားပြီးတော့ပွဲပီးကနီး 3-0 ပေါ်မှာနိုင်ရလိုက်တဲ့အသင်းရဲ့ကစားပုံနဲ့ပတ်သက်ပြီးတော့မန်ယူသင်းရဲ့ယာယီနီးပြတ်တဲ့ရော့ရန်နစ်ကတော့
Overall, I'm more than happy. I was positively surprised by the physical state and the intensity
of the first half. အရန်မြင်ပြီးအမြဲတမ်းလဲတိုက်စစ်ဆင်နိုင်ပါတယ်။တခုပဲလို့သွားတာကဂိုးတွေမသွင်းနိုင်လိုက်တာပါ။နှစ်ခုသုံးခုလောက်တော့ရသင့်ပါတယ်။ဒါပေမဲ့တေချာတာကတော့ကျွန်တော်တို့တစ်ချိန်လုံးတော့ဓာမျိုးမကစားနိုင်ဘူးလေ။ဒါပေမဲ့အဲ့ဒီနောက်ပိုင်းကျွန်တော်တို့ပွဲကိုထိန်းနိုင်လိုက်ပြီးဒုတိယပိုင်းပြန်စတဲ့အချိန်မှာလဲကောင်းကောင်းကစားနိုင်ပြီးနောက်ဆုံးမှာတော့ကျွန်တော်တို့ထိုက်တန်တန်အနိုင်ရလ
VOA News.com ဖြစ်ပါရဲ့ရှင်။ကြာတာပရိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောဖို့အချိန်ရောက်ပါပြီ။ကိုအောင်လင်းဦးကတင်ဆက်မှာပါရှင်။Omicron
COVID ပိုးသတ်ပတ်သက်လို့လေ့လာကြပြီးအများအပြားရှိနေဆဲဖြစ်ပေမဲ့ကမ္ဘာကြီးအနေနဲ့အန္တရာယ်ကိုကာကွယ်နိုင်စွမ်းရှိပြီးကူးစက်မှုမပြတ်အောင်အမြန်ဆုံးဆောင်ရွက်ဖို့လိုတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့WHO ကပြောလိုက်ပါတယ်။Omicron ပိုးသတ်ဟာအခုခါနိုင်ငံပေါင်း59ခုနှစ်နိုင်ငံမှာတွေ့ရှိထားပြီးနောက်ထပ်တိုးလာနိုင်တယ်လို့လည်းWHOရဲ့ညွှန်ကြားရေးမှူးချုပ်တက်ဒရော့စ်အ
ကုလသမဂ္ဂတွင်မှချုပ်ယုံကပြောဆိုလိုက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အချမ်းဖက်လို့ရတဲ့ပုံပြစ်တင်ရှုတ်ချလိုက်ပါတယ်။စကိုင်းတိုင်းနောက်မြောက်ဘက်ဆလင်းကြီးမြို့နယ်မှာလူ၁၁ယောက်ရရဆက်ဆက်အသက်ခံရတဲ့တရင်ပေါ်အလွန်အမင်းဆိုးရင်တဲ့ကြောင့်ကုလသမဂ္ဂတွင်မှချုပ်ရဲ့ပြောခွင့်ရစတီဖင်တူဂျာရီချာပို့ထူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ဒင်းစာရှင်လုံးမှာပြောဆိုလိုက်တာပါ။ခံလုံတဲ့တရင်တွေအရတည်ဆုံးသူတွေထဲမှာကလေး၅ယောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။စစ်တပ်ပါဝင်မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အချမ်းဖက်လို့ရတွေ့ပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးရှုတ်ချရတဲ့အကြောင်းနဲ့အခုနောက်ဆုံးအချမ်းဖက်လို့ရမျိုးဟာလုံးဝလက်ခံနိုင်စရာမရှိတဲ့ကြောင်းနိုင်ငံတကာအသံဝင်ကညီညွတ်တုံ့ပြန်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဆရာနာသိမ်းပြီးဖန်ဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ဒီဇင်ဘာစောပိုင်းမှာထောင်နဲ့စီရင်ချက်ချခဲ့တဲ့ပေါ်ကုလသမဂ္ဂလူညွန်ရေးကောင်စီကလည်းဗိုလ်ထုနေမှာပဲကြေညာချက်ထုတ်ပြန်ဝေဖန်လိုက်ပါတယ်။ဖေဖော်ဝါရီလရက်ဆရာနာသိမ်းပြီးနောက်ပိုင်းမတရားဖက်စီခံထားသူတွေကိုပြန်လွတ်ပေးဖို့လဲထုတ်ပြန်ခြင်းမှာတိုက်တွန်းထားတာပါအမေရိကန်နိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ရဲ့ရှစ်သင်းပတ်တဲ့အရှိတော်အရှာခီးစင်မှာမြန်မာနိုင်ငံရေးကိုလဲအာယုံဆိုင်မဲ့အကြောင်းနိုင်ငံခြားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အင်္ဂလန်လစ်ပါဘူးမှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 နိုင်ငံခြားဝန်ကြီးတွေရဲ့အစည်းအဝေးပြီးရှစ်သင်းပတ်တဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေကိုတွေ့ရောက်တဲ့အခါမြန်မာနိုင်ငံမှာဆရာနာသိမ်းပြီးရဲ့နောက်ပိုင်းစိုးဝါလာနေတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမယ့်အကြောင်းဗိုလ်ထုနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
ကျေးဇူးတင်ပါတယ်ရှင်တရင်အကြီးချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါသာသာပရိသေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါအတန်ဖန်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Zubel Elta ဖြစ်ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့ကဘာတဘွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသေးသေးကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.